င်္ဂလာပါဦးကျော်စံသာရှင်
မင်္ဂလာပါဗျာ
ဒီအာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အော်သမန်ဟာရှီမြာဒီ February 6ရက်ကနေ10ရက်ထိမြန်မာနိုင်ငံကိုသွားခဲ့ပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတိတ်ပြီးတော့အလေးထားပုံမရဘူးလို့ပြောလို့ရမလား
အလေးမထားပါဘူးသိပြီတော့အစကတည်းကဒီအော်သမန်ဟာရှင်မလေးရှားနိုင်ငံဥက္ကဋ္ဌဖြစ်နေအချိန်မှာမလေးရှားဝန်ကြီးချုပ်အန်ဝါအီဗရာဟန်ကပြချထားလို့ဖြစ်ပါတယ်သူကမလေးရှားနိုင်ငံကြားရေးဝန်ကြီးဌာနရဲ့အတွင်းဝန်ချုပ်ဖြစ်တယ်ဝန်ထမ်းဆောင်လို့ဖြစ်ပါတယ်အတွေ့အကြုံများတဲ့လူပါဆိုသူ့ကိုလှုပ်ပေးခဲ့တဲ့ကအဓိကသူပြောရမယ့် message ကစစ်ကောင်စီလုပ်နေတဲ့ရွေးကောက်ပွဲဟာအရေးမကြီးဘူးဒါကငါတို့မလို့ကြည့်ဘူးတကယ်ညင်းချမ်းအောင်ဘယ်ဆုံးနှိမ့်နိုင်ပြီးတော့ပေါ့လေဖြည့်ဆင်းဖို့သာဖြစ်တယ်ဆိုတဲ့ message ကိုပြောဖို့လာတာအဲ့လိုပြောမယ်ဆိုတာကိုလည်းသူကကြိုပြီးတော့ဒါthe secret diplomacy open diplomacy public diplomacy ဖြစ်တော့ကျိုးပြက်ကိုလူရင်းစီရပြီဒါပြောမယ်ဆိုတော့စစ်ကောင်စီကပူစီတာပေါ့ဆိုတော့စစ်ကောင်စီကကျိုးဆိုဖို့နေနေတာကတိတ်တောင်မှလာစီခြင်းမမဟုတ်ဘူးမလို့ဆိုတော့လက်ခဏဖြစ်ကောင်ဖြစ်ပါလိမ့်မယ်လာတဲ့သတင်းကိုလည်းမီဒီယာတွေထဲမှာဘာမှအလေးထားတာမတွေ့ရပါဘူးဆိုတော့သူတို့အဓိကလူချင်းလှုပ်ချင်းနေတာကတရုတ်ရဲ့ဖိအားပေးတဲ့တိုက်တွန်းမှုနဲ့လုံမဲ့ရွေးကောက်ပွဲသာဖြစ်တယ်သူတို့ရဲ့legitimacy သူတို့တဝင်းဖြစ်တယ်ဆိုတာဟုတ်တော်ရှိမဟုတ်တော်ရှိပြသဖို့အတွက်ဒီရွေးကောက်ပွဲနဲ့ပဲသူတို့ထပ်ပေါက်ဆိုတာရှိနေရဘူးဆိုတော့ဒါဘက်သူတို့အဓိကထားတဲ့အာရှအောင်လည်းသူတို့လုံးဝခရီးဆိုင်မှာမဟုတ်ပါဘူးအဲ့ဒီ PR တွေကိုတနည်းပြောရင်ကဘာဓာတ်အခုကတရုတ်ကပဲသူကဦးစားပေးနေတာတရုတ်ကပြောတာကပဲသူလုံးမှဖြစ်မယ်ဆိုရက်ဟာစစ်ကောင်စီရဲ့မလွဲမဆောင်သာရွေးရမယ့်လမ်းဖြစ်နေတဲ့အတွက်ကြောင့်လို့ပြောမှာပါအာရှအောင်တော့တကြီးအလေးမထားတာတွေ့ရပါတယ်
အဲ့တော့ဒီအာဆီယံအနေနဲ့မြန်မာရေးမှာထိထိရောက်ရောက်ဖြည့်ရှင်းနိုင်မယ့်အလားအလာရောရှိပါရဲ့လား
လောလောဆယ်တော့မတွေးရပါဘူးလောလောဆယ်တော့မတွေးရပါဘူးအာဆီယံနိုင်ငံတွေဟာဒီကသူတို့မှာအခက်အခဲတွေအများကြီးရှိနေတာပေါ့လေသူတို့ရဲ့အဓိကအခက်အခဲတားရှိတာတော့ဒီအဖွဲ့ဝင်အားလုံးဘုံသဘောတူညီမှုရမှ consensus ပေါ့လေရမှတာလေသုံးဖြတ်ချက်ကိုချနိုင်တဲ့အခြေအနေဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့လှုပ်ချင်တဲ့ပြည်ရင်တဲ့ဖီအားကိုအဖွဲ့ဝင်နိုင်ငံတိုင်းအကုန်လုံးပဲလုံးဝသဘောမတူနိုင်တဲ့အခြေအနေရှိပါတယ်အဲ့ဒီထဲမှာအထူးသဖြင့် Laos တို့ Cambodia တို့လို့ပေါ့လေဗီယက်နမ်တို့နိုင်ငံတွေကသိပြီးတော့မတက်ကြွဘူးတက်တက်ကြွကြွရှိရမလေးရှားတို့ Indonesia တို့တက်ကြွတယ်ထိုင်းကလည်းဟိုလိုဒီလိုလိုအဲ့လိုဖီအားပေးတာထဲလောလောဆယ်ပြည်လည်သွားဖို့သာသူကလူချင်းတဲ့သဘောရှိရဆိုတော့ဒီ consensus ကအဓိကပြဿနာဖြစ်ပါတယ်နောက်တစ်ခုကလည်းပဲပြည်တွင်းရေးကိုဝင်မစွဖူးဆိုတဲ့ဟာပေါ့လေဖော်ဝင်နိုင်ငံရဲ့ပြည်တွင်းရေးကိုဝန်ဆောင်မှုဆိုတဲ့မူလရှိနေဆိုတော့ဒီဟာရရှိနေတဲ့အတွက်အာဆီယံထိထိရောက်ရောက်လုံလောက်နိုင်တဲ့အခြေအနေတော့မရှိဘူးလို့လောလောဆယ်မှာတွေးနေရပါတယ်။
အဲ့တော့ဒီဘုံသဘောတူညီချက်၅ရက်ကရောဘယ်လောက်ထိအရေးပါပါလဲ။ဒါကိုပြန်ပြင်နိုင်မဲ့အလားအလာရောရှိလား
။စိတ်အရေးပါပါတယ်။ဒီဘုံသဘောတူညီမှု၅ရက်မြန်မာနိုင်ငံမှာချမှတ်ထားတာကတော့တကယ်ဖြစ်တဲ့ကိစ္စပေါ့လေ။ဒါပေမဲ့လည်းအဓိကအဖြစ်ကသူတို့စောစောကပြောခဲ့တဲ့ consensus နဲ့ချခဲ့တာဒီဘုံသဘောတူညီချက်၅ရက်တမှာသိပြီးတော့ကြည်ကျတဲ့အောင်မြင်မှုလို့ပြောမှာဖြစ်ပါတယ်ဒီကချနိုင်ခဲ့တာဒါပေမဲ့လည်းအထက်ဘက်ဝင်ဆက်ပြီးတော့ပြောလို့မရစစ်ကောင်စီကနားမထောင်နိုင်သူတို့တကယ်ပို့ပြီးတော့တိုးပြီးတော့လှုပ်ထန့်ခြင်းမရှိပါဘူးသူတို့မှာအာဏာကအကန့်အသတ်တွေကရှိပါတယ်အာဆီယံအဖွဲ့ထောင်ကလေးကအဖွဲ့ဝင်လွန်ခဲ့တဲ့58ကအဖွဲ့ဝင်တွေဟာတနင်္ဂနွေနေ့တနင်္ဂနွေမတူကွဲပြားတဲ့နိုင်ငံရေးဝါဒတွေပဲအများကြီးရှိပါတယ်ဥရောပစာမျက်ကမှာတော့ဒီမိုကရေစီတကယ်ဖြစ်ထွန်းအောင်မြင်မှသာလက်ခံမယ်ဆိုရယ်စီကန်နဲ့မောင်နဲ့လောလတ်ဖို့ဘလောက်ရှိရယ်ဆိုတာတိုင်းတာပြီးမှလက်ခံတာအာဆီယံမှာအဲ့လိုမှုပါဘူးပရင်စရစ်နဲ့အထုတ်တဲ့နိုင်ငံလည်းရှိရယ်ကွန်မြူနီအာနာရှင်နိုင်ငံလည်းရှိရယ်စစ်အာနာရှင်အုပ်စုတဲ့နိုင်ငံလည်းရှိရယ်ဒီမိုကရေစီလှမ်းနေတဲ့နိုင်ငံလည်းရှိရယ်ဆိုတော့အဲ့လိုတန်ငယ်စနစ်ကွဲပြားတဲ့နိုင်ငံတွေကိုစုစည်းဖို့အတွက်ကတော့တရုတ်ပြည်တွင်းရဲ့တရုတ်ဝင်မဆွဲဖို့မင်းတို့ဘယ်လိုဘယ်လိုအထုတ်ချုံငါတို့ဘာမှမပြောလို့အဘိတခုဆုံးဖြတ်လဲအားလုံးသဘောတူမှဆုံးဖြတ်မယ်ဆိုတာနဲ့စီယုံထားတာဖြစ်ပါတယ်အာဆီယံကဆိုတော့ဒီဟာတွေကိုပြုပြင်နိုင်ခြင်းမရှိသမျှကာလပတ်လုံးကတော့မြန်မာပြည်အရေးမှလည်းပဲဆက်ပြီးတရတူပြီးဖိအားပေးဖို့ဆိုအခက်အခဲရှိပါလိမ့်မယ်သူတို့က
အဲ့တော့ဒီခုနပြောတဲ့အချက်တွေကိုမြန်မာနိုင်ငံအရေးမှကြတော့ချွင်းချက်ထားလို့မရပါဘူးလား
ချွင်းချက်ထားဖို့ဆိုတာကတော့အဲ့လိုအကြံပြုတဲ့လူတွေရှိပါတယ်အထူးသဖြင့်မလေးရှားတို့အင်ဒိုနီးရှားတို့ဘက်ကရေးရတယ်အဲ့နိုင်ငံရေးအတွေ့အကြုံရှိတဲ့နိုင်ငံသမားဟောင်းတွေဒီတာဝန်လောလောဆယ်ထမ်းဆောင်နေတဲ့အာပါလီမန်အမတ်တွေသူတို့ရေးရတာအများကြီးတွေ့ပါတယ်ဒီဟာကိုပြင်သစ်တယ်အာဆီယံဟာသူသဖြင့်ချွင်းချက်ထားတဲ့ပေါ်လေသူကမြန်မာနိုင်ငံအရင်နဲ့ပတ်သက်လို့ပေါ်လေဒီကိစ္စမှာဆိုလို့ရှိရင် majority vote အများသဘောတူနဲ့ဆုံးဖြတ်တဲ့ပုံစံမျိုးတော့လုသိနေတယ်ဆိုတာမျိုးရှိပါတယ်ချွင်းချက် level ရှိပါတယ်အာဆီယံမှာဟိုတုန်းကပါလေ minus x policy လာတစ်ခုရှိတယ်သူတို့ကဒီစီးပွားရေးကိစ္စနဲ့ပတ်သက်လာရင်အများဘုံသဘောတူညီမှာမဟုတ်ဘူးသူတို့နိုင်ငံအတွက်သူတို့ဟာလုသိနေတဲ့ဟာကိုလုပ်ရတယ်သူတို့ကမတိခိုက်ရင်ဆိုတာအဲ့ဒါမျိုးချွင်းချက်တွေရှိပါတယ်ဆိုတော့မြန်မာနိုင်ငံအရေးမှာလည်းအဲ့လိုချွင်းချက်ထားသင့်တယ်လို့တိုက်တွန်းတဲ့လူတွေကတော့ရှိပါတယ်ဒါပေမဲ့လောလောဆယ်တော့မတွေးရပါဘူးအဲ့ဒါသူတို့လည်းပဲတချို့ကဘူးပျော်လင်းနေကြတယ်ပေါ့လေမကြခင်မှာအစ်စ်တီမောနိုင်ငံပေါ့လေတီမောလက်ဆေးဟာအာရှအဖွဲ့ဝင်နိုင်ငံဖြစ်လာလိမ့်မယ်ဖြစ်လာရင်တော့သူကမြန်မာအရေးအတွက်အများကြီးတိုက်တွန်းတယ်မြန်မာနိုင်ငံမှာဒီမိုကရေစီထွန်းအားရအတွက်အများကြီးတိုက်တွန်းနေတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်အင်အားသာလာမှာပေါ့လေတမဲတော့ပူလာမှာပဲဆိုပြီးတော့မျောလင်းနေတဲ့လူလည်းရှိပါတယ်
ဒါပေမဲ့ဒီအရှိတီမောကဟိုနောက်ဆုံးမှဝင်လာမဲ့အဖွဲ့ဝင်နိုင်ငံလည်းဖြစ်တယ်နိုင်ငံလည်းတည်တည်လေးဘလောက်ထိဒီမြမရေးမှသူကအရေးပါလာနိုင်လို့ပါလဲ
အရေးပါပါတယ်အခုနပြောတဲ့ consensus ဆိုတဲ့ကိစ္စဒီကိစ္စဒီနေရာမှာသွားပြီးတော့အဆုံးတဲ့နေတယ်ဆိုတော့ East Timor ကသဘောမတူဘူးဆိုရင်လည်းပဲဘာမှလုပ်လို့မရဘူးသူပြောတဲ့ကံကွက်နိုင်တဲ့အခြေအနေလည်းရှိတယ်နောက်ပြီး East Timor ဟာဒီမြမအရေးကိုစကြတဲ့သူတို့ဒီလွတ်လပ်ရေးကျူးပန်းစဉ်တွေကမြမနိုင်ငံရဲ့အိခမဆစ်ဆစ်တော်လည်းအပီကာလာဆိုတော့သူတို့ဟာအတူတူတွဲပြီးတော့အနာရှင်အုတ်ချုပ်ရေးကိုဆန့်ကျင်စေအုတ်ချုပ်ရေးကိုဆန့်ကျင်ခဲ့တဲ့အစဉ်လာလည်းရှိပေါ့လေလက်တွဲပြီးတော့အဲဒီကြောင့်သူတို့နိုင်ငံမှာသူတို့အောင်မြင်သွားတဲ့အခါမှာအဲဒီအစ်စ်ဒီမော့အစိုးရကဟိုတုန်းက NCGUB ပြည်တော်စုမြန်မာနိုင်ငံအဝေးရောက်အစိုးရကိုသူတို့စီမံလာပြီးအခြေစိုက်ကိုဖိတ်ခေါ်ခဲ့တာတွေအများကြီးရောရှိခဲ့ပါတယ်ဆိုတော့အခုလည်းပဲအများရန်အပိကန်လန်ရဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ East Timor ရဲ့စကားကတော့ဘာပဲဖြစ်ဖြစ်အဲ့ဒီမှာကြီးတဲ့ငယ်တဲ့မခွဲရဘူးပေါ့လေသူတို့ကဖိအားပေးနိုင်တဲ့နိုင်ငံတစ်ခုဖြစ်တဲ့တောင်မျောလင်းတဲ့လူအများကြီးရှိကြပါတယ်သူကတော်တော်လေးတိုက်တဲ့တုန်းအပိရောအတဲ့ရောရေးကြပါတယ်လက်တွေ့ကတော့ဘလောက်ဖြစ်လဲဆိုတော့တကယ်ရောက်လာမှပဲတွေ့ရမှာပေါ့လေ
အဲ့တော့နောက်တစ်ခုကဒီချီနေဒီမှာပေါ့မြန်မာနိုင်ငံကိုအာဆီယံအဖွဲ့တွေကထုတ်ပယ်လိုက်တဲ့အထိရောဖြစ်လာနိုင်မှာလား
မထင်ပါဘူးအာဆီယံကမြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်လက်ခံခဲ့ရတာအဓိကလည်းပဲသူတို့အကြောင်းပြချက်ကလုံအောင်ပြစ်ပယ်ထားရင်တရုတ်ရင်ငွေထဲကိုလုံအောင်အုံတုံးပွားလို့ဖြစ်သွားမယ်ဆိုပြီးတော့အကြောင်းပြခဲ့ပြီးတော့လက်ခံခဲ့ရတာဖြစ်ပါတယ်ပြီးတော့သူတို့တဖြည်းဖြည်းလက်တွဲပြီးတော့ပြုပြင်မယ်ဆိုတော့ဒါပေမဲ့ဖြစ်မလာခဲ့ပါဘူးဖြစ်မလာခဲ့တော့အခုခါမှာထုတ်ပြင်လည်းပဲပူတောင်မှဆုံးမယ်အခုလည်းပဲတရုတ်ကပို့ပြီးတော့အပိုင်းကြီးရနေအခုတောင်မှပဲအမေရိကန်ကပြင်နေတဲ့အထောက်ပံ့တကူဘာမှမဆူတော့အထောက်ပံ့လေးရောရုပ်သိမ်းလိုက်တယ်ဆိုတော့မြန်မာနိုင်ငံဒီမိုကရေစီတော်လှန်ရေးအတွက်အမေရိကန်ရဲ့အကူအညီကိုလုံးဝမမျှော်လင့်နေတော့ဆိုပြီးတော့သုံးသပ်သူတွေရင်းနေကြပါတယ်။အဲဒီတော့တရုတ်စိတ်တိုင်းကြဝင်ရောက်ပြီးတော့ချေလက်ခွင့်ရသွားမှဖြစ်ပါတယ်။အာဆီယံလည်းဘာမှမတတ်နိုင်ဘူးဒီချိန်မှာအာဆီယံတော့သူတို့ကြိုးပမ်းကြည့်တာပေါ့လေ။အာဆီယံမှာအခုဥက္ကဋ္ဌဖြစ်နေတဲ့မလေးရှားနိုင်ငံဝန်ကြီးချုပ်အဘရာဟင်အနေနဲ့လည်းပဲသူကနောက်ထပ်အကြွေးခံရဖို့ရဲ့သူရဲ့ political image ပေါ်လေပုံကြိတ်နိုင်ငံတကာမှာတက်လာဖို့အတွက်လူပြနေလို့တော့မှဝေဖန်ပြီးရေးတဲ့ပညာရှင်တွေရှိသွားတယ်ဆိုတော့သိပြီးတော့မပြောင်းလဲနိုင်ဘူးပေါ်လေဒီကိစ္စမှာဆိုတော့ဒီလိုအခြေအနေမျိုးမှာငါတို့ပြောတာနားမထောင်ရဘူးလားမင်းတို့ထုတ်ပြတယ်ဆိုတာမျိုးကတော့လုံးဝဖြစ်လာလိမ့်မယ်မဟုတ်ပါဘူးထုတ်ပြရင်လည်းပဲမြန်မာနိုင်ငံစစ်ကောင်စီကတော့သိပြီးတော့ဝန်းနေလိမ့်မယ်မထင်ပါဘူးဒီကလည်းပဲပို့ပြီးတော့ကျင်တဲ့အားမှာအဲမင်းတို့မလုပ်နိုင်လဲငါပဲလုပ်တော့မှာကွာဆိုပြီးတော့သူလည်းလင်းစင်အတိုင်းဆက်ပြီးသွားလိုက်မယ်ဖြစ်ပါတယ်အ
ဲဒါဆိုရင်အာဆီယံကသူ့ရဲ့အဖွဲ့ဝင်နိုင်ငံခုအနေနဲ့ပေါ့မြန်မာနိုင်ငံအရေးကိုဘာများဆက်ပြီးတော့လုပ်ပြီးနိုင်ပါဦးမလဲ
မြန်မာနိုင်ငံအတွက်အာဆီယံဘာများလုပ်ပြီးနိုင်မလဲဆိုတော့ခုနစစ်ဒီမော့လာရင်တော့ဝင်နိုင်တော့အစနဲ့ပူကျဲလာမယ်တခုဖြစ်မယ်ဒါပေမဲ့ဘုံမြန်မေးရမယ်မိကုံကိုအာရှကမြန်မာနိုင်ငံကိုဗာမားလုပေးနိုင်မယ်ဆိုတော့မြန်မာနိုင်ငံကအာရှကိုဘယ်လိုလုပ်လိုက်မလဲဆိုတာပဲဖြစ်မရလို့ဖြစ်တယ်။ဘာလို့ဆိုတော့မြန်မာနိုင်ငံအတွက်အာရှန်ထဲမှာကွဲနေရပြီမြန်မာနိုင်ငံကိုဒီတချို့နိုင်ငံတွေကပေါ့လေဒီစစ်ကောင်စီရဲ့တရုတ်လမ်းစဉ်အတိုင်းစစ်ကောင်စီလုပေးမဲ့ရွေးကောက်ပွဲတွေမှာလက်ခံချင်ရဲ့အဲ့ဒီဘက်ခရင်ရဲ့ဆိုတော့မလေးရှားတို့အင်ဒိုနီးရှားတို့စင်ကာပူတို့အထူးကဒီနိုင်ငံသုံးနိုင်ငံကတော့သူတို့လက်မခံနိုင်ဘူးဘာညာဆိုတော့ပြောကြတယ်ထိုင်းကတော့ဟိုလိုဒီလိုလိုသူစီးပွားရေးအဆက်အသွယ်နောက်ပြီးနေစားပြဿနာအတွက်သူကသူဟာသူထွင်ကျင်တယ်ဆိုတော့ဒီအာဆီယံအဖွဲ့စည်းမြန်မာနိုင်ငံအရေးကြောင့်တော်တော်လေးကွဲလွဲသွားနိုင်တယ်ဆိုပြီးတော့မှပြောနေကြပါတယ်တော်တော်ကအင်ဒိုနီးရှားကအိဝါရင်နိုင်ငံရေးသမားတယောက်ရေးတဲ့ဆောင်းပါးတစ်ခုထဲမှာသူကအကြံပေးထားပါတယ်သူတို့ရဲ့ အခုလက်ရှိသမ္မတမစ္စတာဆူဗီယန်တို့အနေနဲ့အာဆီယံကိုမြန်မာနိုင်ငံကိုထိတိကျကျတော့ဖိအားပေးနိုင်ဖို့အတွက်ကြိုးစားပါအာဆီယံကိုသူက Trigger ဆိုတာသူတို့ဖွဲ့ခဲ့တဲ့အဖွဲ့ရှိတယ်လေဆိုတော့အင်ဒိုနီးရှားဥက္ကဋ္ဌအနေနဲ့ Trigger မှာလည်းပဲဩဇာကြီးနေချက်ဖြစ်တယ်ဆိုတော့အဲ့ဒီကတဆင့် Trigger သုံးဝန်ဆိုင်အဖွဲ့တဆင့်အဲ့လိုဖိအားပေးဖို့အတွက်အာဆီယံကိုတွန်းပါမတော်နိုင်လို့အာဆီယံကြာဆုံးသွားရင်အာဆီယံကြာဆုံးတဲ့တိုင်ခံထဲမှာခင်ဗျားလည်းပါလိမ့်မယ်ဆိုတော့သမရာကိုသူရေးတာတော့တွေ့ရပါတယ်ဟုတ်ပါတယ်ဆိုတော့အခုမရမယ့်မိကုံကအာဆီယံကမြန်မာနိုင်ငံကိုဘာလို့ထိုင်သေးလဲဆိုတာနဲ့မြန်မာနိုင်ငံကအာဆီယံဘာဖြစ်သွားနိုင်သလဲဆိုတာပဲမရမလို့ဖြစ်နေတယ်လို့ပြောမှာပါ
ဟုတ်ကဲ့ပါဦးကျော်စံပါရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်